Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့မနက်ခင်းဖြစ်ပါစေရှင်။ Washington မြို့တော် View American တန်းကနေ2014ခုနှစ် April 9ရက်တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00ကနေ9:00အထိတိုင်းဒိုမီတာ2432နဲ့39တို့ကနေဓာတ်ရိုက်အသံလွှင့်နေပါပြီ။ဒီမနက်ခင်းအတွက်အစီအစဉ်မူကကျွန်မခင်မျိုးသက်ပ
ါကျွန်တော်ကတော့ဝင်းမင်ပါကိုရရန်နိုင်တဲ့အတူဒီနေ့ထိတဲ့ရောက်သတင်းတွေကိုကြီးညာပေးသွားမှာပါဒီနေ့ထူးခြားတဲ့သတင်းတွေထဲမှာတော့ယူကရိန်းအရှေ့ပိုင်းမှာရုရှားဘက်ပူးပေါင်းရေးဆန္ဒခံရေးပွဲလုပ်ပေးဖို့ထပ်တောင်းဆိုနေပြန်ပြီအာဖဂန်နစ္စတန်ရွေးကောက်ပွဲတွေမှာတော့လူအသေးပြောက်ရှိခဲ့ပါတယ်အိန္ဒိယနိုင်ငံမှာလည်းရွေးကောက်ပွဲလုံခြုံရေးတိုးမြှင့်ဖို့အတွက်ပြင်ဆင်နေပါတယ်ဒီအကြောင်းတွေနဲ့အတူတခြားစိတ်ဝင်စားစရာသတင်းတွေကိုကြီးညာပေးသွားမှာပါဒေါက်ခင်မြတ်သက်ရေ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဝင်းမင်သတင်းတွေပြီးမှာတော့သတင်းဆောင်မတွေနဲ့ပတ်စံကဏ္ဍတွေကိုတင်ပြပေးမှာပါမြန်မာပါဝင်အာဆီယံကာကွယ်ရေးဝန်ကြီးတွေနဲ့တွေ့ဆုံပြီးအမေရိကန်ကာကွယ်ရေးဝန်ကြီးရဲ့အာရှခီးစဉ်အကြောင်းသတင်းဆောင်မကိုပထမဆုံးတင်ပြပေးမှာပါဒီနောက်မှာတော့
US Agency for International Development ဆိုတဲ့ USAID ရဲ့ကြီးမှုပြီးတော့ခေါင်းစဉ်သုံးခုအခြေတည်ပါတယ်ခင်ဗျာပထမခေါင်းစဉ်တစ်ခု
မြန်မာကာကွယ်ဝန်ကြီးဒုတိယဗိုလ်ချုပ်ကြီးဝေလွင်ရဲ့မကြာသေးခင်ကတက်ရောက်ခဲ့တဲ့ American ASEAN လုံခြုံရေးဆွေးနွေးပွဲမှာ ASEAN အဖွဲ့အလှည့်ကျဥက္ကဋ္ဌအနေနဲ့ဘာတွေဆွေးနွေးခဲ့လဲဆိုတာကိုဒီသတင်းပတ်ရဲ့ Democracy ရေးရာခဏမှာထုတ်လွှင့်ပေးဖို့ရှိပါတယ်ဒီအကြောင်းတွေမပြောခင်အခု April 9ရက်တနင်္လာမနက်ခင်းနောက်ဆုံးရသတင်းတွေကိုဥဝင်းမင်းနဲ့ဥယျာဉ်နိုင်တို့ကကြေညာပေးပါတော့မယ်ရှင်
ယူကရိန်းနိုင်ငံမှာရုရှားထောက်ခံတဲ့ဆန္ဒပြလူစုကြီးဟာနိုင်ငံအရှေ့ပိုင်းမှာအစိုးရအဆောက်အုံတွေကိုဖျက်ဆီးခဲ့ပြီးရုရှားလွှမ်းတွေကိုလွှင့်ထူကာဒေသဆန္ဒခံရေးပွဲတွေလုပ်ပေးဖို့တောင်းဆိုခဲ့ကြပါတယ်။ခရိုင်းမီးယားမှာရုရှားဘက်ခွဲထွက်ဖို့ဆန္ဒခံရေးပွဲအပြီးနောက်ဆက်တွဲအနေနဲ့နိုင်ငံအရှေ့ပိုင်းမြို့ကြီးတစ်ခုဖြစ်တဲ့ Donetsk မှာကြီးမားတဲ့လူတစုဟာဒေသခံအစိုးရအဆောက်အုံတွေကိုအတင်းဝင်ရောက်သွားကြပြီးတကားတွေကိုပိတ်ဆို့ထားကာပြည်ပောက်ကနေရုရှားလန်ကိုလွှင့်ထူလိုက်ကြပါတယ်။ဒီရုံးရဲ့အောက်ကမြို့ရင်ပြင်မှာလဲရှားနဲ့ချီတဲ့လူတွေစုဝေးနေကြပြီးရုံးတဲကလူတွေကနေယူကရိန်းအလံကိုပြင်ပောက်ကနေလှုပ်ပစ်ချလိုက်တာကိုဝိုင်းပြီးဩဘာပေးနေကြပါတယ်အနီးနားကနောက်မြို့ကြီးတစ်ခုဖြစ်တဲ့လူဟန့်စ်မှာလဲဆန္ဒပြသူတွေကအစိုးရအဆောက်အုံတစ်ခုတည်းဝေရောက်နိုင်ခဲ့ပြီးအပြင်ဘက်မှာတော့ဒုတ်ကင်ထားတဲ့လုံတင်းတွေနဲ့မျက်နှာဖုံးဆွတ်ဆန္ဒပြသူတွေအပြန်အလှန်တိုက်ခိုက်နေကြပါတယ်ဆန္ဒပြသူတွေဘက်ကလေထဲမှာပြောင်းအိုးတွေကိုပစ်ဖောက်လိုက်ကြပြီးတချို့ကဆိုရင်လုံတိန်တွေရဲ့အကာအရန်တထုတိုင်းတွေကိုခြေထောက်နဲ့ကံပြီးဆွဲလုခဲ့ကြပါတယ်။ရှာယီယူကရိန်းသမ္မတပြောခွင့်ရသူအိုလက်ဆန်ဒါတာရှင်ယော့ဖ်ကဒီဆန္ဒပြပွဲတွေကြောင့်သမ္မတအနေနဲ့တနင်္ဂနွေနေ့မှာသွားမဲ့ဥရောပသမ္မတကနဲ့တွေ့ဖို့ရှိတဲ့လီတူရီးယားနိုင်ငံခီးစဉ်ကိုဖျက်လိုက်ရပြီးကိဖ်မြို့တော်မှာလုံခြုံရေးအရာရှိတွေနဲ့အရေးပေါ်အစည်းအဝေးထိုင်ခဲ့ရတယ်လို့ဆိုလိုက်ပါတယ်။ယူကရိန်းပြည်ထောင်စုဝန်ကြီးကလည်းဒီစုပူမှုတွေဖြစ်အောင်ရုရှားသမ္မတဗလာဒီမာပူတင်နဲ့ယူကရိန်းသမ္မတဟောင်းဗစ်တာယန်နိုကိုဗစ်တို့ကနောက်ကနေလှုံ့ဆော်ပြီးငွေထောက်ပံ့ပေးနေတယ်လို့လူမှုရေးအင်တာနက်စာမျက်နှာမှာဆွဆဲလိုက်ပါတယ်။ရုရှားနဲ့နီးစပ်လူသူနဲ့ဥရောပသမ္မတနဲ့နီးစပ်လူသူတွေကွဲနေတဲ့ယူကရိန်းရဲ့ခရိုင်းမီးယားဒေသမှာလည်းရုရှားနဲ့ပူးပေါင်းမှုဆန္ဒခံရေးပွဲမကြာခင်ကလုပ်ခဲ့ပြီးပြီးခဲ့တဲ့လကုန်ပိုင်းမှာပဲရုရှားကဝင်သိမ်းခဲ့ပါလေခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံမှာသမရရွေးကောက်ပွဲမဲပုံးရှစ်ပုံးတဲလာဆောင်လာတဲ့ထရက်ကားတစ်စင်းဟာလမ်းမေးထောင်ပုံးထိမှန်ပျက်စီးသွားတဲ့အတွက်လူ3သေဆုံးသွားခဲ့ပါတယ်အာဖဂန်သမရဟမစ်ကာဇိုင်းနီယာမှာဆက်ခံမဲ့သူအတွက်အာဖဂန်ပြည်သူ9တန်းလောက်မဲပေးပြီးတရက်ကြာမှာအာဖဂန်နိုင်ငံမြောက်ပိုင်းကွန်ဒူးစ်မြို့ပြည်နယ်မှာတနင်္ဂနွေနေ့ကဒီပေါက်ကွဲမှုဖြစ်ခဲ့တာပါဒီထရက်ကားဟာကွန်ဒူးစ်မြို့ကမဲယုံတွေကမဲတွေကိုတဲဆောင်လာတဲ့ကားဖြစ်တယ်လို့အာဖဂန်ရဲတပ်ဖွဲ့ကပြောပါတယ်ဒီဆုံးသူ3ဦးဟာကားဒရိုင်ဘာအာဖဂန်ရဲတပ်ဖွဲ့ဝင်တဦးနဲ့အာဖဂန်နိုင်ငံရဲ့လွတ်လပ်တဲ့ရွေးကောက်ပွဲကော်မရှင်ဖွဲ့ဝင်တဦးဖြစ်တယ်လို့ဆိုပါတယ်။စနေနေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာလက်နက်ကင်တွေရဲ့တိုက်ခိုက်မှုကြောင့်လူအယောက်20ထက်မနည်းသေဆုံးခဲ့ပေမဲ့အများအားဖြင့်တော့ဒီအကြမ်းဖက်တိုက်ခိုက်မှုတွေအကြီးအကျယ်သိမ်းမရှိခဲ့ဘူးလို့အာဏာပိုင်တွေဘက်ကပြောပါတယ်။ရွေးကောက်ပွဲမဲပေးမှုဟာတာလီဘန်တွေနဲ့သူတို့ရဲ့ရွေးကောက်ပွဲပေါ်ဆန့်ကျင်လိုမှုကိုအာခံလိုက်တာဖြစ်တယ်လို့အာဖဂန်ပါလီမန်လွှတ်တော်အမတ်တဦးကပြောပါတယ်။တာလီဘန်ရဲ့ချင်းချောက်မှုကိုအာခံပြီးလူတွေတော်များများထွက်ပြီးမဲပေးခဲ့တဲ့အာဖဂန်နိုင်ငံသားတွေကိုလည်းသမရကာဇိုက်ကချီးကျူးလိုက်ပါတယ်ဒီလိုရွေးကောက်ပွဲမှာပါဝင်မဲပေးခဲ့တာဟာအာဖဂန်နိုင်ငံအတွက်ဂုဏ်ယူစရာကောင်းပြီးတော့အောင်မြင်တယ်လို့လည်းသူကပြောလိုက်ပါတယ်ခင်ဗျာ
ကမ္ဘာ့အကြီးဆုံးဒီမိုကရေစီနိုင်ငံဖြစ်တဲ့အိန္ဒိယနိုင်ငံမှာလည်းဒီနေ့ရွေးကောက်ပွဲတွေစတင်နေပါပြီမဲဆန္ဒရှင်815သန်းအနေနဲ့သတင်းပတ်5ပတ်အတွင်းမှာကာလာပိုင်းခြားကိုပိုင်းခွဲပြီးမဲပေးကြမှာဖြစ်ပါတယ် မဲပေးသူတွေအနေနဲ့အိန္ဒိယရဲ့အောက်လွှတ်တော်ဖြစ်တဲ့လောက်စဘာခေါ်ပြည်သူ့လွှတ်တော်ရဲ့အမှတ်နေရာပေါင်း943နေရာအတွက်ရွေးချယ်ပေးကြမှာပါဟိန္ဒူဘာသာဝင်အမျိုးသားရေးဝါဒီဖြစ်သူနရန္ဒရာမော်ဒီဦးဆောင်တဲ့ BJP လို့လူသိများတဲ့ဘာရာတီးယားဂျနတာပါတီနဲ့သူ့ရဲ့မဟာမိတ်ပါတီတွေအနေနဲ့မဲအများဆုံးရောက်ဖို့ခမန်းချက်တွေထွက်ပေါ်နေပါတယ်။ဒါပေမဲ့နောက်ဆုံးထွက်တဲ့ရေကောက်ပွဲစစ်တမ်းတွေရတော့ BJP ပါတီအနေနဲ့50ရာခိုင်နှုန်းကျော်မဲအများစုရောက်ဖို့ကတော့အများကြီးလွတ်လိမ့်မယ်လို့ခမန်းထားပါတယ်။အိန္ဒိယနိုင်ငံမှာဒီ BJP ပါတီနဲ့လက်ရှိအာဏာရကွန်ကရက်ပါတီပါတီကြီးနှစ်ခုရှိရမှာအစိုးရဖွဲ့နိုင်မှုပါတီကြီးတစ်ခုခုအနေနဲ့အ ਨੇ စုံမဲပေါင်း292မဲရမှာသာဖြစ်ပါတယ်။မဲပေးသူတွေနဲ့မဲယုံဝန်ထမ်းတွေကိုအကာအကွယ်ပေးဖို့လုံခြုံရေးကိုလည်းတိုးမြှင့်ပြင်ဆင်ထားပါတယ်။မဲပေးမှုတွေငြင်းချမ်းဖြစ်ဖို့အတွက်တပ်သားပေါင်းသိန်းနဲ့ချီချထားဖို့ရှိတယ်လို့ဆိုပါတယ်ခင်ဗျာ
။အိန္ဒိယသမုဒ္ဒရာအောက်ခြေကနေထူးခြားပြီးတော့အချက်ပေးတန်လို့မြန်တဲ့အတန်၃ခုကိုကြားလိုက်ရကြောင်းဒါပေမဲ့အဲ့ဒီအတန်တွေကတခုခုဟာပျောက်ဆုံးနေတဲ့မလေးရှားလေရင်ရဲ့အတန်ဖန်းဆက်ကထုတ်လွှင့်လိုက်တဲ့အချက်ပေးတန်ဟုတ်မဟုတ်ဆိုတာမသေးကြသေးဘူးလို့အာဏာပိုင်တွေကပြောပါတယ်။အစစ်မြင့်ပင်လယ်ရေအောက်အတန်လိုင်းဖန်းကရိယာတက်ဆင်ထားတဲ့ဩစတြေးလျတင်ဘောဟာတနင်္ဂနွေနေ့ကအချက်ပြတန်တစ်ခုကိုဖမ်းယူနိုင်ခဲ့ပြီးမလေးရှားလေရင်အချက်လက်မှတ်တမ်းတွေပါရှိတဲ့ Black Box ကအချက်ပြတန်ဖြစ်နိုင်တယ်လို့ဆိုပါတယ်။ဒါပြင်တရုတ်တင်ဘောကလည်းတောက်ကြတဲ့စနေနေ့တွေမှာရှောက်ဖွေလုံနေတဲ့တခြားနေရာတွေကနေအတန်တွေကြားခဲ့တယ်လို့ဆိုပါတယ်။အဲ့ဒီအချက်ပြတန်ဟာပျောက်ဆုံးသွားတဲ့လေရင်ကိုရှာတွေ့နိုင်ဖို့တဲလွန်စားဖြစ်ဖို့မျှော်လင့်နေကြတယ်ဆိုပြီးတော့မလေးရှားအရက်ဖတ်လေကြောင်းအေဂျင်စီအကြီးအကဲအဇာရူဒင်အဗ်ဒူရာမန်ကပြောပါတယ်။ဒါပေမဲ့အဲ့ဒီအချက်ပြတန်တွေဟာလေရင်နဲ့ဆက်ဆက်မှုရှိမရှိဆိုတာကိုတော့အခုချိန်ထိအတည်ပြုလို့မရသေးပါဘူး။တရုတ်သင်္ဘောကရရှိတဲ့အချက်ပေးတန်ဟာမလေးရှားလေရင်အတန်ဖန်းဆက်ကထုတ်လွှတ်တဲ့အတန်မျိုးနဲ့တူပေမဲ့မလေးရှားလေရင်ကဟုတ်မဟုတ်ဆိုတာအခုချိန်မှာအတည်မပြုနိုင်သေးဘူးလို့လည်းလင်းရှောက်ဖွေးလုံနေတဲ့နိုင်ငံပေါင်းစုံပါဝင်တဲ့အဖွဲ့ရဲ့အကြီးအကဲ Angus Houston ကအစောပိုင်းမှာသတင်းတောက်တွေကိုပြောခဲ့ပါတယ်ခင်ဗျာ
တန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိတိုင်းဒိုမီတာ24 kHz 12.3 MHz တိုင်းဒိုမီတာ32 kHz 9325တိုင်းဒိုမီတာ39 kHz 9525တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် Feel American အသံအနေနဲ့တနင်္လာနေ့မနက်ပိုင်းသတင်းကိုဆက်လက်ကြီးညာပေးနေပါတယ်မြောက်ကိုရီးယားဘက်ကနေနောက်ထပ်ပြစ်လွှတ်လိုက်တယ်လို့ယူဆထားတဲ့မောင်းသူမဲ့ခြောက်လှမ်းလေယာဉ်ငယ်နောက်တစ်စီးကိုထပ်တွေ့ခဲ့တယ်လို့တောင်ကိုရီးယားကထုတ်ပြောလိုက်ပါတယ်။ခင်မီပစ္စည်းတွေမပါဘဲအဖြစ်သက်သက်လောက်သာလုထားတဲ့အလားတူလေယာဉ်မျိုးနှစ်စီးကိုလည်းတောင်ကိုရီးယားဘက်ကပြီးခဲ့တဲ့ဘက်ကနေဆက်တစ်လျှောက်မှာတွေ့ခဲ့ပါသေးတယ်။အခုနောက်ဆုံးတွေ့တဲ့လေယာဉ်ကတော့မြောက်ကိုရီးယားနေဆက်ကနေမိုင်80ကျော်ကွာတောင်ကိုရီးယားနိုင်ငံအရှေ့မြောက်ဘက်မှာတွေ့ခဲ့တာဖြစ်ပြီးတောင်ကိုရီးယားဝန်ကြီးဌာနအနေနဲ့ကာကွယ်ရေးဝန်ကြီးဌာနကနေဒီလိုရဲ့နောက်ကွယ်မှာမြောက်ကိုရီးယားဆိုတာရှိမရှိဆိုတာကိုစုံစမ်းဖို့ပြင်ဆင်နေပြီလို့ဆိုပါရခင်ဗျာ
စီးရီးယားနိုင်ငံလေပိုင်းကဟ ோம் စ်မြို့မှာကာဗွန်တလုံးပတ်ကွဲခဲ့တဲ့အတွက်စီးရီးယားသဘုံ29ယောက်ထပ်မံတဲ့တည်ဆုံးတနင်္ဂနွေနေ့ကတည်ဆုံးသွားခဲ့ပါတယ်အဲ့ဒီနေရာတဝိုက်မှာပျောက်ဆုံးနေသူတွေဒါဇင်နဲ့ချီရှိနေတဲ့အတွက်ဒီဘုံခွဲမှုကြောင့်တည်ဆုံးသူအရေအတွက်ထပ်တိုးလာနိုင်ပွဲရှိတယ်လို့ဗြိတိန်ခြေဆိုင်စီးရီးယားအရေးလေးလာဆောင်ကြည့်နေတဲ့အဖွဲ့ကပြောပါတယ်ဘုံပေါက်ကွဲမှုဘာကြောင့်ဖြစ်တယ်ဆိုတာကိုတော့အခုချိန်ထိရှင်းပြနိုင်ခြင်းမရှိသေးပါဘူး။အစောပိုင်းကတီးကြဖြစ်တဲ့အခုမှာတော့တဘုံအဖွဲကပြစ်လိုက်တဲ့မော်တာကြီးစံဟာဒမတ်စကပ်စ်မြို့ကဇက်ရုံတစ်ခုကိုထိမှန်ပြီးနှစ်ယောက်တိဆုံသွားခဲ့တယ်လို့စီးရီးယားဆေးဝါးပိုင်းစာနာသတင်းအေဂျင်စီကပြောပါရခင်ဗျာ။
ရဝမ်ဒါနိုင်ငံမှာတော့လူ7000ဒီပါအသက်ခံခဲ့ရတဲ့လူမျိုးတုံးတက်ခတ်မှုအနည်း20ပြည့်ဒီနေ့ကြောက်ောက်ချိန်မှာဒီတက်ခတ်မှုမှာပြင်သစ်ဟာဓာတ်ရိုက်ပါဝင်ပတ်သက်ခဲ့တယ်လို့ရဝမ်ဒါအစိုးရကဆွဆွဲလိုက်ပါတယ်။မနေ့ကချင်ပါတဲ့ဒီ20ပြည့်မြောက်ဟူတူစစ်သွေးကြတွေကတူစီနဲ့အလဲလက်သဘောရှိတဲ့ဟူတူတွေကိုတတ်ခဲ့တဲ့နိုင်ငံတကာအခမ်းအနားတစ်ခုမှာရဝမ်ဒါနိုင်ငံခြားရေးဝန်ကြီးကဒီလူမျိုးတုံးတပ်ဖြတ်မှုမှာပြင်သစ်ကအမှားကျူးလွန်ခဲ့တဲ့တစိတ်တစ်ပိုင်းတာဝန်ရှိခဲ့တယ်လို့ဆိုလိုက်ပါတယ်။ဒီမျိုးသမီးနိုင်ငံခြားရေးဝန်ကြီးကပဲပြင်သစ်ဘက်ကလက်ခံထားတဲ့ဒီလူမျိုးတုံးဖြစ်ရကိုရဝမ်ဒါဘက်ကလုံးဝလက်ခံပေးရမယ်ဆိုရင်တော့ရဝမ်ဒါနဲ့ပြင်သစ်ဆက်ဆံရေးပြန်ကောင်းလာအောင်ပြင်လို့ရမှာမဟုတ်လို့ဆက်ပြောခဲ့ပါတယ်တကယ်တော့သူမအနေနဲ့ရဝမ်ဒါသမ္မတပြောခဲ့မှုတဲ့ဒီလူမျိုးတုံးတပ်ဖြတ်မှုတဲ့နိုင်ငံရေးရပြင်ဆင်ရမှာပြင်သစ်နဲ့ဘယ်ဂျီယံဓာတ်ရိုက်ပါဝင်ပတ်သက်ခဲ့တယ်ဆိုတာကိုထပ်လောင်းပြောလိုက်တာဖြစ်ပါတယ်ခင်ဗျာ
လီဘီယာဆူရနဲ့သဘုံအဖွဲ့တွေဟာရေနံတင်ပို့တဲ့စိတ်ကမ်းလေးကူတွေကနှစ်ခုကိုပြန်လည်ဖွင့်လှစ်ဖို့အတွက်သဘောတူညီမှုရသွားပြီဖြစ်ပါတယ်။ရှစ်လကြာပိတ်ဆို့ထားခဲ့ပြီးတဲ့နောက်ဒါဟာနှစ်ဘက်ကြားအဓိကတိုးတက်မှုတစ်ခုဖြစ်ပါတယ်။စိတ်ကမ်းလေးကူတွေကအသေးနှစ်ခုကို ဖွင့်လှစ်လိုက်တယ်ဆိုတာကိုလျှပအာဏာပိုင်တွေကတနင်္ဂနွေနေ့မှာကြေညာလိုက်ပါတယ်။လျှပသဘုံတွေကကိုပိုင်အုပ်ချုပ်ခွင့်ပိုရပြီးရင်းနှီးနှင်းကရတဲ့အကျိုးမြတ်တွေကိုပိုခံစားခွင့်ရဖို့တောင်းဆိုတဲ့အနေနဲ့အဲ့ဒီစိတ်ကမ်းလေးကိုသိမ်းယူခဲ့တာဖြစ်ပါတယ်။ကြန့်ရှိနေတဲ့စိတ်ကမ်းတစ်ခုကိုလည်းတရင်နှစ်ပတ်ကနေ၄ပတ်လောက်ဆွေးနွေးမှုတွေထပ်လုပ်ပြီးမှပြန်ဖွင့်သွားဖို့နှစ်ဖက်စလုံးကသဘောတူထားပါတယ်။နှစ်ဖက်ပါတယ်ဆွေးနွေးခဲ့တယ်ဆိုတာကိုတော့အသေးစိတ်မသိရသေးပါဘူးခင်ဗျာ။
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဦးဝင်းမင်းနဲ့ဦးရနိုင်တို့ကကြေညာပေးခဲ့တာပါ။အခုတော့သတင်းဆောင်မတွေကိုစပြီးတင်ပြပေးပါမယ်။မြန်မာကာကွယ်ရေးဝန်ကြီးနဲ့တွေ့ဆုံမေးမြန်းခန်းကိုပြောမပြခင်ပထမဆုံးအမေရိကန်နိုင်ငံခြားရေးဝန်ကြီးရဲ့အာရှခီးစင်ကိုပြောပြပေးမှာပါ။အမေရိကန်ကာကွယ်ရေးဝန်ကြီးကဂျပန်ကိုမြောက်ကိုရီးယားကရန်ဆတာနဲ့တရုတ်ကချင်းချောက်နေတာတွေအတွက်အမေရိကန်ဘက်ကတိုးမြှင့်ပြီးကူညီကာကွယ်ပေးသွားမယ်လို့ပြောပါတယ်။မြန်မာပါဝင်အာဆီယံကာကွယ်ရေးဝန်ကြီးတွေနဲ့တွေ့ဆုံပြီးဆက်ခဲ့တဲ့အာရှခီးစင်မှာဂျပန်ကာကွယ်ရေးဝန်ကြီးနဲ့တွေ့ဆုံပြီးမှတရုတ်နိုင်ငံရဲ့နိုင်ငံကိုခီးမဆက်ခင်ဝန်ကြီးချက်ဟေဂါကအခုလိုပြောဆိုလိုက်တာပါ။ဒီအကြောင်း VOA သတင်းတောက် Rebecca Valley သတင်းပေးပို့ထားတာကိုတော့ကိုဝင်းမင်းကပြောပြပေးမှာပါ
။ဟုတ်ကဲ့ပါ။အာဆီယံကာကွယ်ရေးဝန်ကြီးတွေနဲ့ဟာဝိုင်ယီမှာတွေ့ပြီးအာရှခီးစဉ်ဆက်ရမှာပထမဆုံးရောက်တဲ့ဂျပန်ခီးစဉ်ရဲ့ဒုတိယနေ့မှာဝန်ကြီးဟေဂေကအခုလိုဂျပန်ကိုစီးအခုကြီးတိုးပေးဖို့ကြေညာလိုက်တာပါ
In response to Pyongyang's pattern of provocative and destabilizing actions including recent missile launches
နောက်ကိုရီးယားဆူရကနေမကြခင်ကပဲသူ့နိုင်ငံမြောက်ပိုင်းကမ်းခြေနားကနောက်ကိုရီးယားရေပိုင်နဲ့ထဲအမြောက်နဲ့ပစ်ထဲတာနဲ့ကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်ချိုးဖောက်ပစ်တာတွေကိုလုပ်ခဲ့ပါတယ်။ဒါတွေပါဝင်ပုံမှန်လိုဖြစ်လာတဲ့မြောက်ကိုရီးယားရဲ့ရန်စတာတွေမတိမငြိမ်ဖြစ်အောင်လုပ်တာတွေကိုတုံ့ပြန်တဲ့အနေနဲ့နောက်ထပ် Aegis အမျိုးအစားပဲထိန်ဒုံးကြီးကာကွယ်ရေးစစ်သင်္ဘောကြီးတွေကိုဂျပန်နိုင်ငံကို2019မတိုင်မီအရောက်ပို့ပေးဖို့အမေရိကန်ဘက်ကစီစဉ်နေပါပြီ
။ဝန်ကြီးဟေဂေကအခုလိုပြောလိုက်တာကမြောက်ကိုရီးယားကတောင်ကိုရီးယားကိုမချခင်ကဖြစ်ခဲ့တဲ့အထက်မှာဂျပန်ကိုရောက်အောင်ဖြစ်နိုင်တဲ့တာလက်ဒုံးကြီးအမျိုးအစားပါပြီးမှဖြစ်ပါတယ်။ဒါအပြင်အာရှကိုပြန်လည်အောင်ဆက်ရေးအမေရိကန်မူဝါဒတဲ့အောက်မှာအာဆီယံကာကွယ်ရေးဝန်ကြီးတွေကိုပထမဆုံးအမေရိကန်နိုင်ငံကိုဖိတ်ခဲ့တာအပြင်အာရှပစိဖိတ်ဒေသကိုလည်းတစ်နှစ်အတွင်း၄ချိန်တောင်သွားခဲ့တဲ့ဝန်ကြီးဟေဂေကဂျပန်ပြည်ဆက်သွားမဲ့တရုတ်နိုင်ငံအကြောင်းလည်းထုတ်ပြောခဲ့ပါတယ်။ဒုပိုချုပ်ကြီးဝေလွင်ပါဝင်အာဆီယံကာကွယ်ရေးဝန်ကြီးတွေနဲ့ဒီလာဆန်းပိုင်းကဟဝါယီမှာတွေ့ရမှာအမေရိကန်မူဝါဒသစ်ဟာတရုတ်ကိုအားပြိုင်ဖို့မဟုတ်ဘူးလို့ဝန်ကြီးဟေဂေကချုပ်ပြီးပြောခဲ့ပါတယ်။ဒါပေမဲ့တရုတ်နဲ့ဂျပန်အားပြိုင်မှုကိုအမေရိကန်ကရာစုနှစ်တွေနဲ့ချီပြီးထိန်းထားလာခဲ့ပေမဲ့ပြီးခဲ့တဲ့နှစ်အတွင်းမှာအဆိုးဆုံးအခြေအနေကိုရောက်ခဲ့ရပြီးအရှိတရုတ်ပင်လယ်ကဂျွန်းတချို့ကိုသူ့ပိုင်ငါပိုင်ညင်းတာတွေနဲ့တရုတ်ဘက်ကဒီနယ်မြေပေါ်လေကြောင်းပိုင်နယ်မြေဖြစ်သတ်မှတ်လာပြီးဂျပန်ဘက်ကအဲ့ဒါကိုလုံးဝမထောက်ခံတဲ့အထိဖြစ်လာခဲ့ပါတယ်ဒီနယ်မြေအငင်းပွားမှုပေါ်အမေရိကန်အနေနဲ့ဘယ်ဘက်မှမလိုက်ပေမဲ့ဂျပန်ကလက်ထက်မှာဒီကျွန်းတွေကိုစီမံခန့်ခွဲနေတာကိုအတိအမှတ်ပြုထားပြီးဂျပန်ကိုတိုက်လာရင်လည်းကာကွယ်ပေးဖို့စာချုပ်ရှိထားပြီးဖြစ်နေပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီးဟေဂေကလည်းခရိုင်းမီးယားဒေသကိုရုရှားကအတင်းဝင်ယူတာနဲ့ဆက်ဆက်ပြီးတရုတ်အနေနဲ့လည်းအလားတူမလုပ်လာဖို့အရေးအမဲ့သဘောအခုလိုသတိပေးလိုက်ပါတယ
်။ You cannot go around the world.and redefine boundaries and violate territorial
integrity. ကဘာဘာဘီအင်အားသုံးချင်းချောက်ကြက်ကိုင်းနာနေဆက်ဒီပြန်တတ်မှတ်ပစ်တာနိုင်ငံရဲ့နေမီနဲ့ချုပ်ချာအာဏာချိုးဖောက်ပစ်တာတွေရှောက်လုပ်လို့မရပါဘူး။အခုလိုချိုးဖောက်တာမျိုးပစိဖိတ်ဒေသကကျွန်းငယ်လေးတွေကိုသွားလုပ်လို့မရဘူး။ဥရောပတိုက်ကနိုင်ငံအကြီးတွေကိုလည်းသွားလုပ်လို့မရဘူးဗျ
။တကယ်တော့အင်အားကြီးလာနေတဲ့တရုတ်အနေနဲ့အရှေ့တရုတ်ပင်လယ်မှာဂျပန်နဲ့တင်မကတောင်တရုတ်ပင်လယ်မှာလည်းအာဆီယံနိုင်ငံတချို့နဲ့အထူးသဖြင့်ဖိလစ်ပိုင်နိုင်ငံနဲ့ရေပိုင်နဲ့နယ်စပ်အငင်းပွားမှုတွေတိုးပြီးဖြစ်လာနေပါဗါအာဆီယံကာကွယ်ရေးဝန်ကြီးတွေနဲ့တွေ့ရမှာတောင်တရုတ်ပင်လယ်လုံခြုံရေးကိစ္စကိုလည်းဆွေးနွေးခဲ့တဲ့ဝန်ကြီးဟေဂေကတရုတ်အနေနဲ့အင်အားကြီးလာတာကိုအသိမှတ်ပြုတယ်ဒါပေမဲ့ပတ်ဝန်းကျင်နိုင်ငံတွေအပေါ်အပြန်အလှန်လေးစားမှုရှိပြီးဆက်ဆံရမယ်စီးရေးအင်အားနဲ့ချင်းချောက်တာအကြက်ကင်တာမဖြစ်သင့်ဘူးစီးရေးအင်အားကိုလည်းဖုံးခွဲတာတွေမလုပ်သင့်ဘူးလို့ဆိုလိုက်ပါတယ
် With this power comes new and wider responsibilities
as ဒီကြီးမားတဲ့အာဏာကိုပိုင်ဆိုင်လာတာနဲ့အမျှဒီအာဏာကိုဘယ်လိုသုံးမယ်ဘယ်လိုဖြန့်ကျက်ထားမယ်ဆိုတော့တာဝန်ယူမှုတာဝန်ခံမှုကလည်းပိုတိုးလာတယ်အဲ့တော့ဒီကိစ္စအလုံးစုံကိုတရုတ်အစိုးရနဲ့ဆွေးနွေးကြပါတယ်အထူးသဖြင့်ဖုံးကွယ်မထားဘဲထင်သာမြင်သာရှိအောင်လုပ်ပေးဖို့ပေါ့ဒ ဒါကဆက်ဆံရေးအတွက်အဓိကကြားတဲ့အချက်တစ်ခုဖြစ်နေသေးဗျ။
အခုလိုအချိန်မှာဒေတာရင်းကိုအခုရောက်နေတဲ့အမေရိကန်ကာကွယ်ဝင်ကြီးအနေနဲ့တနင်္လာနေ့မှာတရုတ်ကိုသွားဖို့ရှိနေပြီးဒီတရုတ်ရဲ့တောင်တရုတ်နဲ့အရှေ့တရုတ်ပင်လယ်နယ်မြေအရင်းပွားမှုတွေအကြောင်းနဲ့မြောက်ကိုရီးယားကိုဘလို့ကင်ကြွယ်မယ်ဆိုတာတွေဆွေးနွေးနိုင်တယ်လို့တရုတ်သုံးသပ်သူတွေကဆိုနေပါတယ်ခင်ဗျာ။
ရောရှိမြတ်မြမြမနှစ်သိကူသံပွဲတော်နီးကပ်လာပြီဖြစ်တာနဲ့အညီရေကစားမန်တပ်တိဆောက်ဖို့ကအစအတီးအမုတ်အကအခုံတွေအတွက်ပြင်ဆင်နေကြပြီဖြစ်ပါတယ်။သံနဲ့အတူအစင်းလာတစ်ခုဖြစ်တည်ရှိလာတဲ့တန်ကြပ်ထိုးလို့သူတွေအနေနဲ့ရန်ကုန်တိုင်းဒေသကြီးအစိုးရထံမှသူတို့ရဲ့စာသားတွေကိုကြိုတင်ပေးပို့ရမယ်ဆိုတဲ့ကန့်သတ်ချက်အပေါ်တော်ရရှင်နေဘယ်လိုယူဆကြပါသလဲ။ဒီအကြောင်းကိုအခုလာမယ့်အင်္ဂါညတိုက်ရိုက်လေလံအစည်းအဝေးမှာဆွေးနွေးကြအောင်ပါဗျာ။တော်ရရှင်နေနေဒီစီဇန်မှာကိုယ်တိုင်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်တော့အင်္ဂါနေ့ညမတိုင်ခင်ကျွန်တော်တို့စီကိုအချိန်မီဆက်သွယ်ကြဖို့တိုက်တွန်းပါရစေခင်ဗျာ။တကယ်လို့တော်ရရှင်နေနေတိုက်ရိုက်ပါဝင်မဆွေးနွေးနိုင်ဘူးဆိုရင်လည်း MP3 အသံဖိုင်နဲ့ပဲဖြစ်ဖြစ် email နဲ့ပဲဖြစ်ဖြစ်မိမိတို့ဆွေးနွေးလိုတဲ့အကြောင်းအရာကိုလိုတိုရှင်းရေးသားပြီးတော့ကျွန်တော်တို့ကိုပေးပို့နိုင်ကြပါတယ်။ကျွန်တော်တို့ရဲ့ဖုန်းနံပါတ်က1-2-3-8-2-5-5-5လေးဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။သွားရရှင်ဒီအနေနဲ့ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်လိုက်ပါခင်ဗျာ
။ဒါရိုက်ဒီလိုင်းဆွေးနွေးကမှာသွားရရှင်တွေပါဝင်ဆွေးနွေးကြဖို့အတွက်ထပ်မံဖိတ်ခေါ်ပါရစေရှင်။အခုတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့မြန်မာဒီမိုကရေစီရဲ့ကဏ္ဍကိုထုတ်လွှင့်ပေးတော့မှာပါ။အရှေ့တောင်အာရှနဲ့ပစိဖိတ်ဒေသရင်းချရောက်ခဲ့တဲ့သဘာဝဘေးအန္တရာယ်တွေပေါ်မှာကင်တွယ်ခဲ့ကြပုံတွေကိုပြန်လည်ဆန်းစစ်သင်ခန်းစာယူပြီးပုံမှုခင့်မိတဲ့ဤပညာရေးနဲ့ဂျိုတင်ကာကွယ်ရေးအတွက်အမေရိကန်နဲ့အာဆီယံနိုင်ငံတွေကြားပူးပေါင်းဆောင်ရွက်ဖို့အလေးပေးဆွေးနွေးတယ်လို့မြန်မာကာကွယ်ရေးဝန်ကြီးဒုတိယဗိုလ်ချုပ်ကြီးဝေလွန်ကပြောပါတယ်။ဟဝိုင်ပြည်နယ်ဟိုနိုလူးမှာဧပြီလ2ရက်နဲ့3ရက်တည်းကျင်းပခဲ့တဲ့အမေရိကန်အာဆီယံလုံခြုံရေးအနှီးနှောဖလှယ်ပွဲကိုမြန်မာကအာဆီယံအထက်ကျဥက္ကဋ္ဌအနေနဲ့မြန်မာကာကွယ်ဝင်ကြီးဦးဆောင်တက်ရောက်ခဲ့တာပါ။ဟိုနိုလူးလူးမှာကိုရိုင်းသွားရောက်တရင်ယူခဲ့တဲ့ VOA ဝန်တော်သားကိုရော်နီငိမ့်ကဒုတိယဗိုလ်ချုပ်ကြီးဝေလွင်ကိုတီးတန့်တွေ့ဆုံမေးမြန်းထားပါတယ်။နားဆင်နေပါပြီ
။ဒီနှစ်ပေါင်းများစွာကြာပြီးမှကျွန်တော်ရောက်ရှိလာတဲ့အတွက်လှိုက်လိုက်လဲလဲနဲ့ချူဆူတာလည်းတွေ့ပါတယ်။ဟိုတစ်ဖက်ကလည်းကျွန်တော်တို့မြန်မာနိုင်ငံအာဆီယံအရှေ့နိုင်ငံဖြစ်တဲ့အတွက်နေရာပြတဲ့နေရာမှာလည်းမြန်မာနိုင်ငံကိုအရှေ့နိုင်ငံအနေနဲ့ပေါ့လေကျွန်တော်တို့အာဆီယံအရှေ့နိုင်ငံအနေနဲ့ဖိပါပေးတာလည်းတွေ့ပါတယ်နေရာချတာနေရာပြတာလေးတွေကမြန်မာကိုဦးစားပေးပြီးတော့သူတို့ဆောင်ရတာဘာဖြစ်ပြီးတော့ဒီဟာဒီကျွန်တော်တို့နှွေးထွေးစွာကြိုးစားတယ်ဆိုတော့ဟာတော့ပေါ်နေထင်ရှားတယ်လို့ကျွန်တော်အနေနဲ့မြင်ပါတယ်
အဲ့တော့ဒီနှစ်ရက်မှာဝင်းကြီးဒီကကလုံခြုံရေးဆိုတဲ့ကိစ္စမှာအဓိကလူသားချင်းစာနာတဲ့အကူအညီအထောက်အပံ့တွေပေးဖို့နောက်တဘာဝဘေးအန္တရာယ်တွေကြောက်တဲ့အချိန်မှာကယ်ဆယ်ပေးနိုင်ဖို့ဒီအမေရိကန်စစ်တပ်ရဲ့ဆွမ်းမကနဲ့ခြေတော်ရှာဒေသတွေမှာတတ်နေတဲ့လောက်သူတို့လှုပ်ပေးခြင်းနဲ့သူတို့လုံနိုင်တယ်ဆိုတော့အနေထားကိုလည်းပြသခြင်းလို့ဒီဟဝိုင်ကိုဖိတ်ခေါ်တယ်ဆိုတော့သဘောထားမျိုးကျွန်တော်တို့တွေ့ရပါတယ်အဲ့တော့ဒီဗိုလ်ချုပ်ကြီးရဲ့ပါဝင်ဆွေးနွေးမှုသို့မဟုတ်သူတို့ကမေးမြန်းမှုစသဖြင့်ဒီအတွေ့အကြုံလေးကိုကျွန်တော်တို့အချင်းချုပ်ပြီးပြောပြပေးပါခင်ဗျာဒီနှစ်ရက်အစည်းအဝေးအတွေ့အကြုံ
AP လာနှစ်ရက်နေရတော့ခုနကိုရော်နီပြောသလိုပါပဲ Humanitarian Assistant and Disaster Relief ပေါ့နော်ဒီဟာကိုကျွန်တော်တို့ round table အနေနဲ့ဆွေးနွေးပါတယ်အဲ့တော့အဲ့ဒီဟာအဓိကဆွေးနွေးတာတော့သူတို့ရှိရ USAID ပေါ့ကျွန်တော်တို့
ရှာရုပ်ဖွဲ့ပါလေ
ဟုတ်တယ်သူက US Agency for International Development ဆိုတဲ့ USAID ရဲ့ကြီးမှုပြီးတော့ခေါင်းစဉ်အသုံးကိုအခြေတည်ပါတယ်ခင်ဗျပထမခေါင်းစဉ်တစ်ခုကတော့ Whole of Government Approach During Disaster Response ဆိုဒီသဘောဘေးအန္တရာယ်ကျွန်တော်တို့ကြုံတွေ့လာတဲ့အချိန်မှာကျွန်တော်တို့သက်ဆိုင်ရာနိုင်ငံအသီးသီးရဲ့အစိုးရရဲ့ response တွေဘလို့ဖြစ်တယ်လေဆိုတဲ့အချက်တွေပေါ်မှာသူတို့မူတည်ပြီးဆွေးနွေးပါတယ်ဒုတိယတစ်ချက်ကတော့ role of non military actor during disaster response ဒီကာလာတော်တင်းမှာပဲကျွန်တော်တို့ non military actor တွေအနေနဲ့ပါဝင်ဆောင်ရွက်နိုင်မှုဒီဟာကိုကျွန်တော်တို့ဦးတည်ပါတယ် now နံပါတ်3ဆွေးနွေးချက်ကတော့ regional opportunities and challenges ဒီခေါင်းစဉ်သုံးခုသတ်မှတ်ပြီးတော့အဲသူတို့ရှိပညာရှင်တွေနောက်ကျွန်တော်တို့ UN ကအဖွဲ့အစည်းတွေကတာဝန်ရှိတဲ့လူတွေတော်တော်လေးပဲပြည်ပြည်စုံနဲ့လာပြီးတော့ဆွေးနွေးတာတွေ့ပါတယ
်အမေရိကန်ကာကွယ်ရေးဝန်ကြီးတွေမကပဲနဲ့ဒီပလဲစိတ်ကမှာပေါ့เนาะကျွန်တော်တို့ဒီဆူနာမီတို့ဘာတို့တိုင်းတာကြည့်ရှုဖို့အတွက် Oceanology ဆိုရယ်အာနဝါဗေဒဆိုင်ရာလေ့လာရေးအမေရိကန်စီးပွားကူတာဝန်ကြီးဌာနအောက်ကဒီ INOUS ဆိုရယ်စင်တာမှာတည်ထောင်ထားပြီးတော့အဲ့ဒီစင်တာမှာပဲဗိုလ်ချုပ်ကြီးတို့ဆွေးနွေးပွဲလုပ်တာကိုကျွန်တော်တို့တွေ့ရပါတယ
်ဟိုကျွန်တော်တို့သွားပြီးတော့ကြည့်တဲ့အခါမှာတော့ Pacific Command ရဲ့ဗောလေအဓိကသဘောအဖြစ်အနေနဲ့ကင်ဆယ်ရေးရှာဖွေဆောင်ရွက်နေမှုတွေနောက်သူတို့ HDR လုပ်ငန်းစဉ်တွေအဲဒါတွေကိုထိရောက်ဖို့အတွက်ကိုတော့ခုနကိုရိုနီပြောတဲ့နေရာကတော့သူကဟိုနီးပညာပံ့ပိုးပေးတဲ့နေရာပါပဲအဲ့တော့ကျွန်တော်တို့ဟိုသူတို့ဆောင်ရွက်နေတဲ့အနေအထားမှာလည်းအဲတင်မောတွေအဲကျွန်တော်တို့ဂုံသွဲဒီ South China Sea ပေါ့တောင်အောင်ချောက်မှာသွားနေတဲ့တင်မောတွေရဲ့လမ်းကြောင်းတွေအဲနောက်သွားနေတဲ့လေမြန်တွေဒီလမ်းကြောင်းတွေဒီဟာဒီပေါ်မှာအမြင်ဟို Rocky လောက်ပြီးတော့ထောက်လှမ်းပြီးတော့ဒီဟာတွေကိုကျွန်တော်တို့ဆောင်ရွက်နေတာတွေဒီလေကျွန်တော်တို့အသေးချလေးလာနိုင်ခဲ့ပါတယ်သူတို့ကိုယ်တိုင်လည်းဒီဟာကိုဖော်ပြပြီးပြောတာလည်းတွေ့ပါတယ်အဲဒါအပြင်ကျွန်တော်တို့ပလဲစိတ်ခံကိုသွားလေ့လာတဲ့အခါမှာအဲသူတို့တွေရဲ့ဒီ HDR အတွက်ကိုအဲသူတို့အသုံးချနေတဲ့ကျွန်တော်လေးမြန်တွေအဲလေးတင်သင်မောကြီးတွေအဲကျွန်တော်ဒါတွေကိုကိုယ်တိုင်ကိုယ်ကျသူတို့ရှင်းလင်းပြတာတွေလည်းတွေ့တဲ့အတွက်အဲသူတို့ရဲ့HDR လုပ်ငန်းစဉ်တွေဟာဘာပြောအတိုင်းတည်းအထီတော့ကျွန်တော်တို့အထောက်ကူရမယ်လို့ကျွန်တော်အနေနဲ့တွေ့မြင်ပါတယ
်။ Okay HDR ဆိုတာ Humanitarian Assistance and Disaster Relief ပေါ့နော်။လူသားချင်းစာနာတဲ့အကူအညီပေးရင်းနဲ့တဘာဝဘေးအန္တရာယ်နဲ့ကယ်ဆယ်ခြင်းဆိုတဲ့လုပ်ငန်းဖြစ်လိမ့်မယ်လို့ထင်ပါခင်ဗျာ
။
အဲ့တော့ဒီဆွေးနွေးပွဲမှာကျတော့ဗိုလ်ချုပ်ကြီးတို့ဘလူများအပြန်အလှန်ဆွေးနွေးမှုရှိပါလားခင်ဗျာ။ဒီမြန်မာနိုင်ငံအနေနဲ့ပေါ်တော့သူတို့ဘာလုပ်ပေးနိုင်လဲဒါမှမဟုတ်မြန်မာနိုင်ငံနေနဲ့ဒီ HDR နဲ့ပတ်သက်ပြီးတော့ဘာလုပ်ပေးဖို့လိုအပ်နေရလို့ဗိုလ်ချုပ်ကြီးတို့ဘက်ကတင်ပြဆွေးနွေးခဲ့မှုတော့ရှိပါလားခင်ဗျာ
သူပို့ပြီးတော့ဇောင်းပေးတာတော့ခုနကျွန်တော်ပြောခဲ့တဲ့အဲ့သူတို့ UN အဖွဲ့အစည်းတွေရဲ့ USAID ရဲ့အဖွဲ့အစည်းတွေကနေပြီးတော့မှအဲ့နိုင်ငံတကာမှာဖြစ်ဖြစ်နေတဲ့အနေအထားလေးတွေအားနည်းချက်တွေပေါ့အဲ့မှာကျွန်တော်တို့ဖိလစ်ပိုင်ကဟိုင်ယန်မုံတိုင်းအဲ့ကျွန်တော်တို့သူဖြစ်နေတဲ့ဖြစ်ပွားခဲ့တဲ့ဖြစ်စဉ်တွေကိုပြန်ပြန်ပြီးတော့အားနည်းချက်တွေဖော်ထုတ်ပြီးတဲ့အခါကျမှပြန်ပြီးတော့ကျွန်တော်တို့ဟိုဒါကိုဒီလိုလုပ်ဖို့ကောင်းတယ်ဒါကိုဒီလိုလုပ်ဖို့ကောင်းတယ်အဲဒါလေးတွေပြောပါအထူးသဖြင့်တော့သူတို့ဇောင်းနည်းနည်းပေးတာ civil military cooperation ပေါ့အဲဒီ
civil ရပ်ဖက်ပူးပေါင်းဆောင်ရွက်ရေးဟုတ်ကဲ့
ကိစ္စတွေရတော့သူကဒီရပ်ဖက်ပူးပေါင်းဆောင်ရွက်ရေးမှာအဲကျွန်တော်တို့ပြည်သူလူထုလည်းပါမယ်ပြီးတဲ့အခါကျတော့နိုင်ငံတကာအဖွဲ့အစည်းတွေနဲ့အဲ့လိုဆောင်ရွက်တဲ့အခါမှာသူ့ရဲ့နိုင်ငံတကာစံချိန်စံညွှန်းနဲ့အညီပေါ့အဲဆောင်ရွက်နိုင်ဖို့ဆိုပြီးတော့သူတို့ဇောင်းပေးပြီးတော့ပြောတာတွေ့ပါတယ်
ဝင်းကြီးဟေကခုနသတင်းသမားတွေကိုပြောသွားတဲ့အထက်မှာပါရာကဒီတောင်တရုတ်ပင်လယ်အရေးဟာကျွန်တော်တို့ဒေသအတွင်းဒီလုံခြုံရေးနဲ့တိတ်ပြီးအရေးကြီးရယ်ဆိုတော့ဒါဒီ HDR တွေမကသူဒီနောက်ထပ်ခေါင်းစဉ်တစ်ခုများဗိုလ်ချုပ်ကြီးတို့ထည့်သွင်းဆွေးနွေးသလားဒီဒေသမှာ dispute ပေါ့နော်အငင်းပွားနည်းမြေပိုင်ဆိုင်မှုအငင်းပွားတာတွေသူပြောသွားတာရှိပါတယ်အဲ့တော့ဗိုလ်ချုပ်ကြီးတို့ကဗာများဒါနဲ့ပတ်သက်လို့ဆွေးနွေးမှုရှိပါလားခင်ဗျာ
ဒီနေ့ကြတဲ့အခါကျတော့ US ASEAN Defense Forum ပေါ့ဆိုဒီနေ့ကြတဲ့အခါကျတော့အဲကျွန်တော်တို့သူနိုင်ငံလိုက်ကျွန်တော်လွတ်လွတ်လပ်လပ်ပဲရင်းနှီးနှီးပဲအလွတ်တဘောပဲ informal ပေါ့ဒီဟာကိုကျွန်တော်ဆွေးနွေးခွင့်ရပါတယ်အဲနိုင်ငံတနိုင်ငံစီလိုက်ဝင်ကြီးတွေကတော့တယောက်ကို10မိနစ်ပတ်ဝန်းကျင်လောက်စီကျွန်တော်ဆွေးနွေးပါတယ်ဆွေးနွေးတဲ့အခါကျတော့အဲတောင်တရုတ်ပင်လယ်ရဲ့အခုကျွန်တော်တို့ဖြစ်နေတဲ့ရင်ဆိုင်နေရတဲ့issue တွေပေါ့လေအဲဒီဟာတွေကိုအဓိကထားပြီးတော့အဆွေးနွေးကြတာတွေများပါတယ်အဲ့တော့ကျွန်တော်အနေနဲ့တော့အချိန်ချုံတာပေါ့တနိုင်ငံချင်းအလိုက်အဲပြောနေတဲ့ဆွေးနွေးတဲ့ဟာတွေတော့ကျွန်တော်ဟိုမတင်ပြတော့ပါဘူးဟု
တ်ကဲ့ပါအချင်းချုပ်ပြီးပြော
အချင်းချုပ်သူအထူးသဖြင့်တော့နိုင်ငံတိုင်းကကျွန်တော်တို့ရဲ့ ASEAN အနေနဲ့ကတော့တောင်တရုတ်ပင်လယ်ရဲ့မှာတတ်မှတ်ထားတဲ့ဟာတွေကကျွန်တော်မူလတွေကခြားထားပြီးသားရှိပါတယ်ဒါလည်းပြီးခဲ့တဲ့အနည်းဆန်းဆုံးဆိုရင်2014ခုနှစ်ကျွန်တော်တို့ဇန်နဝါရီလတုန်းကဗကံမှာအာဆီယံနိုင်ငံညာရေးဝန်ကြီးများအစည်းအဝေးတုန်းကလည်းကျွန်တော်တို့ဟိုဆောင်ရွက်ခဲ့တဲ့နေရာမှာလည်းဒါတွေထည့်ပြီးဆွေးနွေးခဲ့ပါတယ်အဲ့တော့ကျွန်တော်အနေနဲ့ဒီတောင်တရုတ်ပင်လယ်နဲ့ပတ်သက်လာလို့ရှိရင်ကျွန်တော်တို့အာဆီယံနေချမှတ်ပေးထားတဲ့မူ6ချက်ရှိပါတယ်အဲ့ ဟို6ချက်ရှိတယ်အဲဒီဟာကိုလိုက်နာဖို့ကျွန်တော်တို့ဆွေးနွေးကြတယ်အဲပြီးတဲ့အခါကျတော့ကျွန်တော်ချမှတ်ထားတဲ့ DOC ချမှတ်ပြီးဖြစ်တယ်အဲ DOC ချမှတ်ပြီးဖြစ်တဲ့အတွက်ဒီဟာကို COC ဟိုကျွန်တော်တို့အမြန်ဆုံးပေါ်ပေါ်ရေးအတွက်ကိုဆောင်ရွက်ဖို့အတွက်ကိုတိုက်တွန်းတာပါတယ်နောက်အရေးကြီးဆုံးအချက်အနေနဲ့ဖြစ်လာတဲ့ပြဿနာတွေကိုကျွန်တော်တို့ငြိမ်းချမ်းစွာဖြေရှင်းဖို့ပေါ့ငြိမ်းချမ်းစွာဖြေရှင်းဖို့ဒီဟာကိုအားလုံးလက်ခံထားဖို့အတွက်ကိုဒါကျွန်တော်တို့ဆွေးနွေးခဲ့ပါတယ်အဲ့တော့ဒါကတော့ကျွန်တော်တောင်တရုတ်ပြည်နယ်ကိစ္စပေါ့ဒီနေရာမှာကျွန်တော်တို့အမေရိကန်အနေနဲ့ rebalancing strategy ဆိုတော့ကျွန်တော်တို့ဝင်လာတာရှိပါတယ်ဆိုတော့ဒီဟာသူတို့အနေနဲ့ဒါတရုတ်နိုင်ငံကိုရှင်ပြိုင်တာလည်းမဟုတ်ဘူးဘုံအကျိုးစီးပွားဘုံရည်တည်ချက်အရာဝင်လာတာဖြစ်တယ်ဆိုတဲ့သဘောမျိုးနဲ့တော့ rebalancing power strategy အနေနဲ့သူတို့ဝင်လာတဲ့အနေအထားတွေလည်းကျွန်တော်တို့အမေရိကန်ကာဝေးဝန်ကြီးအနေနဲ့ပေါင်းပြီးတော့ဆွေးနွေးသွားတာတွေ့ပါတယ်ခင်ဗျာ
ဒီအရှိတောင်အရှာဒီသားမှာသူတို့ကဒီပြစ်ထားတာကြာပြီးအရှိအလေပိုင်းကိုသွားပြီးအာယုံဆိုင်နေရတဲ့အတွက်ကြောင့်မို့အခုဒီနေရာကိုပြန်ပြီးတော့အင်အားချိန်ခွင်ညာပြန်ပြီးညှိတယ်ဆိုတော့အနေထားမျိုးပါလားခင်ဗျအ
ဲကျွန်တော်တို့ဒါဘရူနိုင်းမှာတော့လည်းအမေရိကန်ကာဝေးဝန်ကြီးနေနဲ့ဒီ rebalancing strategy နဲ့ပတ်သက်လို့ရှင်းလင်းခဲ့ပါတယ်ရှင်းလင်းခဲ့တဲ့အခါကျတော့အရင်တော့ကျွန်တော်တို့သူတို့အမေရိကန်အနေနဲ့ကျွန်တော်ထင်တယ်ဥပမာမတိုင်ခင်ပေါ့လက်ထက်တုန်းကသမ္မတလက်ထက်တုန်းဘော့ချ်ထင်တယ်နော
်ဟုတ်ကဲ့
အဲ့တော့ကဒီအေရှားပစိဖိတ်ဒေသကိုသူတို့စိတ်ဝင်စားမှုနေပါ
နေပါအဲ
့တော့အဲ့ဒီအချိန်မှာသူတို့အဲ့တော့အခုဒီသမ္မတဥပမာလက်ထက်ရောက်လာတဲ့အခါကျတော့အေရှားပစိဖိတ်ကိုပို့ပြီးတော့သူတို့စိတ်ဝင်စားလာတာတွေ့တွေ့တယ်ပြီးတဲ့အခါကျတော့အေရှားပစိဖိတ်ကိုစိတ်ဝင်စားလာတော့ဒီဒေတာအတွင်းထဲမှာလည်းကျွန်တော်တို့ကအာဆီယံရဲ့လည်းကျွန်တော်ရည်တည်နေတဲ့အနေအထားမျိုးလေးဖြစ်တယ်။အဲဖြစ်တဲ့အခါကျတော့သူတို့ကတော့ဒီအပေါ်မှာမူတည်ပြီးတော့rebalancing လုပ်တယ်ဆိုပြီးတော့အဲဒီဟာဝင်လာတဲ့သဘောမျိုးနဲ့အဲချက်ခီခဲ့အနေနဲ့ဘရူနိုင်းတွေကရှင်းခဲ့တာကိုတွေ့ရပါတယ်
။အာဆီယံအလှည့်ကျဥက္ကဋ္ဌတာဝန်ယူထားတဲ့မြန်မာနိုင်ငံရဲ့ကာကွယ်ရေးဝန်ကြီးအနေနဲ့ကောအခုအာဆီယံကာကွယ်ရေးဝန်ကြီးတွေเนี่ยดิอเมริกันกาเวยวินญีเนี่ยတွေ့ရဲ့ခါမှာကိုကဒီအဖွဲ့ရဲ့ခေါင်းဆောင်ဒီမိသားစုအာဆီယံမိသားစုရဲ့ခေါင်းဆောင်တယောက်အနေနဲ့ဒီဗိုလ်ချုပ်ကြီးကတော့ဗာမြားဒီအာဆီယံ community နဲ့ပတ်သက်ပြီးတော့ဒီလုံခြုံရေးနဲ့ပတ်သက်ပြီးတော့ဗာမြားပြောဆိုဆွေးနွေးခဲ့တာရှိပါသေးတယ်ခင
်ဗျအဓိကတော့ကျွန်တော်တို့ကဟိုကျွန်တော်ခုနဟို US ASEAN Defense Forum မှာတော့အဓိကတော့တောင်တရုတ်ပင်လယ်ပေါ့လေဒီဟာနဲ့ပတ်သက်လာလို့ကျွန်တော်တို့ကအာဆီယံမူတိုင်းပဲကျွန်တော်တို့ဆောင်ရမယ်ဆိုတော့ကျွန်တော်ညီကုန်းချုပ်ပိုင်းလေးမှာပေါ့မပြီး conclusion လေးမတိုင်ခင်မှာအဲကျွန်တော်ဒါကိုအာဆီယံ centrality အာဆီယံအနေပြီးတော့မှချမှတ်ထားတဲ့အချက်တွေအတိုင်းပဲကျွန်တော်တို့ဆောင်ရသွားမှာဖြစ်တယ်လို့ကျွန်တော်အနေနဲ့ဆွေးနွေးခဲ့ပါတယ်အဲဒါအပြင်ကျွန်တော်တို့ကဒီအစီအွေးပေါ့လေဒါ US ဖိတ်တာနဲ့တော့မဆိုင်ဘူးသို့တော်လည်းပဲအာဆီယံကာဝေးဝန်ကြီးတွေဒီမှာဆုံတဲ့အချိန်မှာတော့ကျွန်တော်တို့မကြခင်ဖြစ်သွားတဲ့မလေးရှား
MH370 ဟုတ်ကဲ့
ဒီဟာနဲ့ပတ်သက်လို့လည်းကျွန်တော်မလေးရှားရဲ့ဆောင်ရွက်ချက်တွေကိုကျွန်တော်အာဆီယံကာဝေးဝန်ကြီးများအနေနဲ့ထောက်ခံတဲ့အကြောင်းကျွန်တော်ဝန်ထဲတဲ့အကြောင်းဒီဟာကိုအစည်းအဝေးမှာလည်းထုတ်ဖော်ပြီးတော့အသိအမှတ်ပြုသလိုပဲကျွန်တော်တို့ relax လုပ်ဖို့လည်းကျွန်တော်စီစဉ်ထားပြီးဖြစ်ပါတယ
်ဟုတ်ကဲ့ခင်ဗျာအဘိုးကြီးအနေနဲ့ရောဒီကိုနှစ်ရက်အတွေ့အကြုံမှာခြုံငုံပြီးတော့ဗာမြားသုံးသက်ချက်ပေးခြင်းပါခင်ဗျာ
အပြုသဘောဆောင်တယ်လို့ကျွန်တော်အနေနဲ့မြင်ပါတယ်။သူကအဓိကဒီလိုအပြုသဘောဆောင်တယ်ဆိုတော့ကိုအိုပရေရှင်းပူးပေါင်းဆောင်ရွက်ခြင်းအနေပြီးတော့မှနောက်တစ်ဆင့်ပေါ့ပါတနာရှစ်ကိုကျွန်တော်တို့ဟိုတကယ်ထိတိရအောင်နဲ့သွားမယ်ဟာ effectively ဖြစ်မယ်ဖြစ်ပါတယ်။အဲ့တော့ကျွန်တော်တို့ကပူးပေါင်းပြီးတော့ကိုအိုပရေရှင်းအခုလုပ်တဲ့အစီအမျိုးဖြစ်ပါတယ်။ကိုအိုပရေရှင်းလုပ်ခြင်းအမြင်နောက်တစ်ချိန်မှာပါတနာရှစ်ဖြစ်လာတယ်ဆိုလို့ရှိရင်ဘာပြုရောကျွန်တော်ဖြည့်ရှင်းရတာပို့ပြီးတော့အဆင်ပြေမယ်အေးချမ်းချမ်းညှိညှိနိုင်နိုင်ဖြည့်ရှင်းနိုင်မယ်အနေအထားမျိုးလို့ကျွန်တော်အနေနဲ့မြင်ပါတယ်ဒါကြောင့်မလို့ဒီအစည်းအဝေးဟာကျွန်တော် informal အနေနဲ့ဆောင်ရွက်တဲ့နေရာမှာတော့ဒါဟာကျွန်တော်တို့အကျိုးရှိတဲ့အစည်းအဝေးတစ်ခုပဲလို့ကျွန်တော်လည်းမြင်ပါတ
ယ်ကျေးဇူးတင်ပါတယ်ဘိုးကျော်ကြီးဘိုးကျော်ခင်ဗျာ
VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ထုတ်